င်္ဂလာပါဦးကျော်စံသားရှင်
မင်္ဂလာပါမြတ်ရှင
်ဒီခုမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ပဋိပက္ခရင်နဲ့ပတ်သက်ပြီးတော့ပေါ့နော်ပူဇော်မှုကြီးမြေအောင်လှိုင်ကဒီလအစမ်းပိုင်းမှာပြောခဲ့ပါတယ်ဒီပြဿနာတွေကိုနိုင်ငံရေးအရာဖြေရှင်းကြဖို့ပေါ့နော်သူအနေနဲ့ပြောလာတယ်ဒါစစ်ကောင်စီအနေနဲ့အာဏာသိမ်းပြီးတော့ပထမဆုံးဒီလိုပြောလာတာပါဒီအပေါ်မှာဘယ်လိုသဘောရပါလဲ
ကောင်းပါတယ်ဒီစကားကြားတာကျွန်တော်ကသိတော့မအံ့ဩဘူးဘာလို့လဲဆိုတော့စစ်ကောင်စီကအဖက်ဖက်မှာအကြက်တဲနဲ့ကြုံရတယ်စစ်မြေပြင်တွေမှာလည်းပဲသူတို့အရှုံးမင်းချုံမင်းညာတွေဒါအများကြီးကြုံရတယ်ပေါ့လေဖက်ဖက်ကအကြက်တဲကြုံရတဲ့အခါဒီစကားပြောလာမယ်ဆိုတော့ဒါကြူတင်ပြီးတော့မျှော်လင့်ထားတဲ့ကိစ္စပါဒါပေမဲ့သူပြောတဲ့ကိစ္စမှာထူးဆန်းတဲ့အဆုံးနှုတ်တွေတွေ့ပါတယ်ဒီနေရာမှာတစ်ဖက်ကတိုက်နေတဲ့အဖွဲ့ကိုဟိုတုန်းကသူတို့ကအကြမ်းဖက်တောင်းတဲ့သူတွေပြောရဲအခုမပြောဘူးလက်နက်ကိုင်အဖွဲ့တွေစပြီးတော့ပြောတယ်ဒါတော့စစ်တပ်လည်းလက်နက်ကိုင်အဖွဲ့ပဲပေါ့နော်ဆရာကအဖွဲ့တွေနဲ့ပြည်သူ့ဟောက်ကိုနိုင်ငံရေးနည်းအရဖြည့်ဆင်းဖို့ဆိုတာပြောတယ်နောက်တစ်ခုကပြည်သူတွေအထိနာတယ်ပြည်သူတို့ငဲ့ညာကြပါဆိုတဲ့စကားကိုပြောတယ်နောက်ဒီလိုလိုလိုက်တဲ့အတွက်ပြန်လဲထူထောင်ရေးအခက်ကြုံတယ်ဆိုပြီးတော့လွိုက်ကောကိုနမူနာပေးတယ်ပြန်လဲထူထောင်ရအောင်မှအင်မတန်ခက်သွားပြီဆိုတော့သူကအခြေအနေမှန်ကိုလည်းတကယ်သိနေတယ်ဆိုပြီးတော့ပြောတာဖြစ်ပါလိမ့်မယ်ဆိုတော့ဒီကိစ္စဟာသူနိုင်ငံရေးကိုလူချင်းနိုင်ငံရေးနဲ့ဖြည့်ဆင်းခြင်းနဲ့ဆန္ဒကတော့သူစီမှာတကယ်ဖြစ်ပေါ်နေပုံရပါတယ်သူတို့အကြက်တဲတွေကြောင့်ဒါပေမဲ့ပြောဖို့ပြောနေရတော့သူကအပေါ်စီးရပေါ်လေတစ်ဖက်သားကအပြစ်တင်ပြီးတော့ပြောတဲ့ကိစ္စဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံမှာလည်းပဲများသောအားဖြင့်အနာရှင်တိုင်းဝိုင်းတွေစိုးရတွေအဆူခဲ့တဲ့အခါမှာဒုစွန်တစ်ခုပြောလိုက်ရင်သူတို့ပထမဆုံး step ကငင်းဆန်တဲ့အဆင်နောက်ဒုတိယအဆင့်ကမှအခြေအနေဒီလိုဖြစ်နေပါဆိုတော့လက်ခံတဲ့အဆင့်နောက်လိုက်နာတဲ့အဆင့်ကမှနောက်မှတဖြည်းဖြည်းဖြည်းတက်သွားတော့ဟုတ်ဆိုတော့အခုကတော့သူကအခြေအနေမှန်ကိုသူလက်ခံလာတဲ့သဘောလက်ခံလာတဲ့အဆင့်လို့ပြောရင်မမထင်ပါနဲ့
ဒါပေမဲ့ပါဒီ NUG ရဲ့ယာယီသမရအဒူဝါလာရှိလာ VOA နဲ့တည်တဲ့မင်းမြန်ခမ်းမှာပေါ့သူကပြောတာဒီလိုအခြေအနေမှာတဲ့ဟုတ်တယ်ဆုံးဆွေးနွေးဖို့ဆိုတာတော်တော်လေးကိုစဉ်းစားမယ်အနေထားဖြစ်ပါတယ်တဲ့။ဘာကြောင့်ဒီလိုပြောရလို့ထင်ပါလဲ
။စဉ်းစားဖို့တကယ်လို့လို့ပြောတာဖြစ်ပါတယ်။အဲ့ဒါကတော့အလိုပဲယူဆပါတယ်။အာဒူဝါလာရှိလာပြောတာဟာတော်တော်မျှတာတဲ့ကိစ္စပါ။သူတို့ဟာတွေ့ဆုံဆွေးနွေးကိုလုံးဝပြစ်ပယ်တယ်လို့မပြောဘူး။တွေ့ဆုံဆွေးနွေးပြီးတော့ဖြေရှာဖို့ဆိုတာသူတို့လိုလာတယ်။သို့တော်လည်းပဲဒီအခုချိန်နဲ့ဟာအဲ့လိုဆွေးနွေးဖို့အချိန်နဲ့မပေးသေးဘူး။အထူးသဖြင့်စစ်ကောင်စီဘက်ကလူရက်တူသူတို့မယုံဘူးစစ်ကောင်စီကကျွန်တော်ဆော့ဆော့ပြောလို့အချင်းချင်းသူတို့ကန့်လန့်ခဲ့ဘူးပြီးတော့သူတို့ဘယ်တော့မှမလိုက်နာခဲ့ဘူးတစ်ဖက်သားကိုလက်လင်ချိုးပြီးတော့အနိုင်ယူဖို့သာကြိုးပမ်းနေမရဘူးဆိုရင်သူတို့ကန့်ထုတ်လိုက်ပြီးတော့တိုက်တယ်ခိုက်တယ်ပြန်ပြီးတော့လုံနေရပဲဆိုတော့ NUG နဲ့တိုက်ခံတွေအလုံးဘက်ကလည်းပဲအခုဘုံမှုကြီးမင်းအောင်လည်းပြောတာတော့ကိုယုံပြီးတော့ခေါင်းငယ်လိုက်ရင်တော့အင်တာမှားမှာပေါ့ဒါသူတို့ကပုံပြီးသိပါတယ်သူတို့ကတိုက်ပြီးချင်းတွေကိုထင်းထင်းဖို့လုပ်ပြီးတော့စောင့်ကြည့်နေရတဲ့လူတွေဖြစ်တယ်ဆိုတော့သူတို့ပြောတာမှန်တယ်လို့ယူဆပါတယ်သူတို့နိုင်ငံတော်လက်ခံနိုင်ကြအကြောင်းမရှိသေးဘူးလို့ပြောရမှာပါ
အဲ့တော့ဒီဗိုလ်ချုပ်မှုကြီးမြောက်လည်းနေပြီးတော့နိုင်ငံအရေးဖြေရှင်းကြပါအဲ့လိုပြောပြီးတော့မရှိမနှောင်းမဲ့ဒီတင်းလာနေတုန်းကဟိုစစ်ကောင်စီဘက်နဲ့ညီနောင်မဟာမိတ်သုံးဘွဲ့ရဒီတာဝန်ရှိသူတွေနဲ့တရုတ်မှာဆွေးနွေးကြရလို့ပြောပါတယ်တရုတ်ဘက်ကလည်းဒီပေါ်မှာကောင်းတဲ့ရလဒ်တွေရှိတယ်လို့ပြောတယ်ဒါရောဘယ်လိုသဘောရပါလဲ
အာတာလည်းပြောနေထားတဲ့ကိစ္စပါပဲတိမ်မှာဖြစ်လာလိမ့်မယ်လို့အာတစ်ပေါက်စုတစ်ခုပြောနေတာဆိုတော့ဘိုးကြောင့်မူကြီးမြောင်းနိုင်ကနိုင်ငံရေးအရာအဖြေရှာရပါလို့ပြောတာတောင်မှပဲဒီအတွက်များတိုက်ဆိုင်မှုမဖြစ်နိုင်ဘူးပေါ့လေဒီဟာနဲ့ဆက်ဆက်နေလိမ့်မယ်တရုတ်ကညီညာရေးဆွေးနွေးဖို့ဖိအားပေးရနဲ့ဆက်ဆက်နေလိမ့်မယ်လို့ယူဆနိုင်ပါတယ်သူလေသံပြောင်းလာတယ်ပါလို့ကြည့်မယ်ဆိုရင်လည်းပဲတရုတ်ကတော့သူတို့လူချင်လာရသွားပြီလေအစကတော့တရုတ်ကသူတို့ချမ်းမြောက်မှာဖြစ်နေတဲ့ကြဖြန့် online လိမ်လည်မှုရာဇဝတ်ခိုင်းတွေဟာတရုတ်နိုင်ငံကိုနစ်နာစေတယ်အများကြီးအဲဒါကြောင့်သူတို့ဒီဟာကိုစစ်ကောင်စီကထိတိယောက်ဟန်တားစီရင်လည်းစစ်ကောင်စီကဒီကြဖြန့်လုပ်ငန်းလုပ်နေလူတွေဟာသူတို့ရဲ့အကျိုးနဲ့ပတ်သက်နေတဲ့လူတွေဖြစ်နေတဲ့တယောက်ဆိုလို့ရှိရင်ဗါလဲကြက်ခိုင်ဖွံ့ဖြိုးရေးအမတ်တောင်ကလုခဲတဲ့လူဆိုတော့အဲ့ဒီကိစ္စတွေဖြစ်တော့သူတို့ကသိပြီးတော့ထိတိယောက်မနေနိုင်ခဲ့ဘူးဒါကိုမကျေနပ်လို့တရုတ်ကဒါကိုတင်းကျင်းစီကျင်တာဆိုတော့တိုင်းရင်းသားမဟာမိတ်တွေကလည်းဒီဟာကိုအကြောင်းပြပြီးတော့တိုက်ခဲ့တယ်တရုတ်ကလည်းပဲဒီဟာကိုကြည့်နေခဲ့တယ်အခုတော့သူတို့လူကျင်လာရတော့ပြီကြားဖြန့်ကိစ္စကိုလည်းစစ်ကောင်စီဘက်ကထိထိရရပါဝင်ကူညီဆောင်ရွက်လာပြီဆိုတော့တရုတ်ကဒါဆိုတော့ပြီရက်တော့ဆိုတဲ့သဘောမျိုးတွေပြောရတာဖြစ်ပါလိမ့်မယ်ဆိုတော့ကျွန်တော်ထင်တယ်ဘုံကြုံမှုကြီးမြောင်းလိုင်းပြောခဲ့တဲ့စကားတော့မှပဲတရုတ်ရဲ့ဒီမိစိမ်ပြမှုပေါ့လေအခုနင်းညာရေးဆွေးနွေးဖို့အတွက်ပြမှုနဲ့ဆက်ဆက်နေမယ်လို့ယူဆနိုင်ပါတယ်
အဲ့လိုယူဆမယ်ဆိုရင်တရုတ်ရဲ့ဖိအားကဘလောက်ထိအရာရောက်ပါမလဲ
တရုတ်ရဲ့ဖိအားတရုတ်ကဒီဟာတဲ့ပူပြီးဖိအားပေးမဲ့ပုံမတွေ့ရပါဘူးတရုတ်လူကျင်တာကတော့တရုတ်မြန်မာနယ်စပ်တစ်ချောက်မှာညီညာရေးလူကျင်တယ်သူတို့ဘက်ကဒီမြန်မာဘက်ကပဋိပက္ခတွေရိုက်ခတ်လာတော့သူတို့လုံးဝမလူကျင်ဘူးနယ်စပ်တွေသာဖုံဖြူရတဲ့သူတို့တည်ငြိမ်မှုလူကျင်တယ်နောက်ပြီးတော့အဲ့ဒီနယ်စပ်ကိုဖြတ်ပြီးတော့မြန်မာနိုင်ငံတွင်းကိုစီးပွားရေးနိုင်ငံရေးပေါ်တဲ့သူရဲ့ strategy interest တွေအများကြီးရှိရအောင်အဲ့ဒါတွေကိုသူတို့ဆက်လက်ပြီးတော့လုပ်ဆောင်လိုပါတယ်ဆိုတော့တရုတ်မြန်မာနယ်စပ်မှာညီညွတ်မှုအဓိကဖြစ်တယ်ဆိုတော့ PR block လဲဆိုတော့သူတို့ဒီ block လိုချင်တယ်တရုတ်ဟာမြန်မာနိုင်ငံတွင်းမှာဒီစစ်ကောင်စီအစိုးရပြုတ်ပြပြီးတော့တကယ်စစ်မှန်တဲ့ democracy အစိုးရတက်လာမှာကိုလိုလားရက်လားဆိုတာကတိကျ big question mark ပဲ major big one ဖြစ်ပါတယ်သုံးသပ်သူတို့လည်းပဲပြောပါတယ်လောက်ထိလူကြီးမှလူလိမ့်မယ်သူကတော့မြန်မာနိုင်ငံတွင်းမှာမနည်းမျိုးဖြစ်နေတာပဲသူကဝင်ရောက်ချေလေလို့အခုလိုပဲပေါ့ညီညာရေးဆက်သူတို့ကောင်းလို့ပြီးတော့အဲ့စကားဝင်ပြောလာမယ်ငါတို့ညီရောက်လူပေးတယ်ဆိုတော့တစ်ခါပဲလူကြီးကတူပါတယ်ဆိုတော့ NUG နဲ့တခြားဒေသမှာဖြစ်နေတဲ့တိုက်ပွဲတွေကိုတရုတ်ကဖိအားပေးမဲ့ညီညာရေးရောက်ဖိအားပေးလာမဲ့သဘောလို့မယူဆပါဘူးဖိအားပေးလာရင်တောင်မှ NUG ဘက်ကရောလိုက်နာပါမလား NUG ပြည်သမ္မတကတော့သူတို့ကတရုတ်နဲ့အဆက်အသွယ်ရှိပါတယ်ဆိုပြီးတော့အင်တာဗျူတွေနဲ့ဆက်သွယ်မေးမြန်းကမှာတော့ပြောပါတယ်သို့တော်လည်းပဲတရုတ်စီတနိုင်ငံလုံးအတိုင်းအတာနဲ့အင်ဂျင်ရောင်း PR ပေးလိုက်မယ်လို့မမျှော်လင့်နိုင်ဘူးလို့ပြောမှာဖြစ်ပါတယ
်ဒါဆိုရင်ဒီတိုက်ပွဲတွေကဒီစစ်ကောင်စီနဲ့ငင်းငင်းရဖို့အတွက် PR ပေးတယ်ဆိုတဲ့သဘောမျိုးပြောနိုင်မှာလားတကယ်ရောစစ်မှန်တဲ့ငင်းငင်းကိုဥတီပါလား
တိုက်ပွဲကတော့တိုက်ပွဲမလို့ရင်ဘာလုပ်မလဲအဲ့လည်းရောအများတိုင်းပြောတော့ This is the only language they understandThis is the only language the military understand. Through a dihaa lo lo tachan ne dangay saka pyo lo naam thang wu. Ay lo tai lo khai lo through a thi na ya kha ma ma dwisung sui ni ya ba zu ba lo su saka zan twa la vita pshita. Ay inu a tachin lo pza na taong su ni gaya ba through pshisi na lo khaba ma lo khai wu. So lo tai kwe tai ya re yue cha ka ro nyin nyan yi lo jina ba wa through a ro na phe long si lu si ra wo ba chai mle. Through a le ba sita go su ra de lo tai ma ba through a.လက်ခံလာတော့အင်အားရှိတဲ့လူဆိုသူတို့လေးလေးစားစားဆက်ဆံတယ်အင်အားမရှိတဲ့လူဆိုဘီယူမဆိုင်ဘူးဆိုတော့အင်အားနဲ့ဖိမှတ်တာလည်းရတယ်ဒီလုပ်ပြမှတ်တာလည်းစစ်ကောင်စီကလက်ခံဆွေးနွေးနိုင်ရာအကြောင်းရှိတယ်ဆိုလို့တိုက်တယ်ဆိုတော့ဒီတိုက်ပွဲတွေလုပ်နေတာဟာညီညာရေးကိုဥတည်သလားဆိုရင်တော့ညီညာရေးတခါတည်းမရတော့မှညီညာရေးရဖို့လမ်းကိုရောက်သွားစေနိုင်တယ်ဆွေးနွေးတဲ့လမ်းကြောင်းကိုရောက်သွားနိုင်တယ်လို့သုံးသပ်ရမှာဖြစ်ပါတယ်
Now ဒီအခု DID ဖြစ်ပြတဲ့နေ့တစ်ချိန်တည်းမှာပဲပေါ့နော်အခုနောက်ပိုင်းမှာစစ်ကောင်စီဘက်ကနေပြီးတော့နေ့စဉ်အဖြစ်အပျက်ဆိုပြီးတော့ဟိုသတင်းထုတ်ပြန်တာရှိပါတယ်အဲ့ဒီထဲမှာဒီပြည်ဖြတ်မီဒီယာတွေပေါ့နော်သတင်းတူသတင်းရောင်သတင်းမှားတွေကိုထုတ်ပြန်နေတဲ့အတွက်ဟိုပြည်သူလူထုတွေကဘာလို့ရောမှန်းမသိဘူးအဲ့လိုသဘောမျိုးတွေပြောလာတာရှိပါတယ်ဆိုတော့ဒီပေါ်မှာမီဒီယာရဲ့အနေအထားဘယ်လိုသုံးသပ်ပေးပါမလဲ
ကျွန်တော်အဲ့ဒီဟာကိုပြောရင်ပြည်ဖြတ်မီဒီယာလို့မီဒီယာတွေခေါ်လိုက်တယ်ကျွန်တော်အရင်ဆုံးနဲ့ပြောချင်ပါတယ်တိုင်းပြည်ကိုဖြတ်တာဘယ်သူလဲမေးလူတိုင်းသိပါတယ်ဘယ်လိုလဲဖြေမှာပဲတိုင်းပြည်ကသူ့ဟာသူဒီမိုကရေစီလမ်းကြောင်းကိုသွားဖို့တဲ့ဖြောင်းဖြောင်းတန်းတန်းလူငယ်တွေအားနဲ့မှနဲ့ကြိုးစားနေရရှိမှာဒီအချိန်လေးဖြစ်အောင်ပြက်သွားတာဟာသူတို့ဆက်အနာဆင်းလိုက်တဲ့အတွက်ဒီပျက်စီးမဲ့အခြေအနေကိုရောက်သွားတာလားသူပြဖြတ်မီဒီယာဆိုတော့မီဒီယာရဲ့ရည်ရွယ်ချက်မှမရှိတာအမှန်ပြောပါမယ်ကဲတကယ်မှမဆိုဘယ်သူမှနေလို့မရဘူးအကုန်လုံးပြန်ဆုပ်လွတ်လပ်ခွင့်ရတော့မယ်မီဒီယာလွတ်လပ်ခွင့်ရတော့မလားဆိုပြီးတော့ပြပအခြေစိုက်မီဒီယာတချို့ကမြန်မာနိုင်ငံတွင်းကိုပြန်ပြီးအခြေစိုက်ခဲ့တယ်ရှိတယ်အဲ့ဒါလည်းပဲအကုန်လုံးမောင်းထုတ်အကုန်လုံး live ဖမ်းတော့သူတို့ထွက်ပြေးရတယ်ဆိုတော့အများကြီးပါပဲဆိုမီဒီယာစစ်မှန်တဲ့မီဒီယာဗက်မလိုက်တဲ့မီဒီယာတိုင်းပြည်ထဲမှာရည်တည်လို့မရပါဘူးဆိုတော့သူတို့အပြင်ကိုထွက်ပြီးတော့သူတို့တွေ့ရမြင်လာသူတို့ရေးကြတယ်ပေါ့မီဒီယာရဲ့ရေးသမားအလုံးမှန်တယ်လို့တော့ကျွန်တော်ပြောလို့ပါဘူးဒါပေမဲ့စစ်ကောင်စီပြောသမားတွေအလုံးမှန်မှာမဟုတ်ဘူးနှစ်ဖက်လုံးမှာတော့ဒါပဋိပက္ခဖြစ်လာတဲ့အခါမှာတော့သူတို့ရက်တည်ခြင်းနဲ့သူတို့ပြောကြတာဖြစ်ပါတယ်ဆိုတော့ဒီမီဒီယာတွေကိုတော့ဘာမှပြောစရာမရှိပါဘူးလွတ်လပ်တဲ့မီဒီယာမှမရှိရအဲဒီလိုလွတ်လပ်တဲ့မီဒီယာကိုရက်တည်ခြင်းပေးရင်တော့မှန်ရပြောမှာပေါ့စစ်ကောင်စီမကောက်တာလည်းပြောမယ်ဒီဘက်မကောက်တာလည်းပြောမယ်ခွင့်ပြုရတာမျိုးသူတို့ကခွင့်ပြုထားတာဆိုတော့ဒါကတော့မဆက်ပါဘူးသူတို့ပြောတာလည်းပဲသိပြီးတော့မီဒီယာတွေကလည်းဂရုစိုက်ကြလိမ့်မယ်မဟုတ်ဘူးလို့ထင်ပါတယ
်အဲဒီစစ်ကောင်စီဒီနေတိုင်းထုတ်ပြန်နေတဲ့ထဲမှာပေါ့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေဟာဟိုအမေရိကန်ကပဲပါဝင်တရားအနောက်ကနေပါနေတရားပေါ့ပျောကပါတယ်လို့မျိုးပြောလာတာလည်းတွေ့ရပါတယ်တကယ်ပဲအမေရိကန်ပါနေပါလား
အမေရိကန်ကမြန်မာနိုင်ငံအရေးကိုပါဖို့နေနေတာသူ့မှာဒီမှာယူကရိန်းကိစ္စတော့ဘာဆက်လို့အောင်မသိဘူးပတ်ဆက်မပေးဖို့အတွက်ကံကွက်မှုတွေရှိနေတယ်အစ္စရေးဒ ကိစ္စကိုသူကဥစားပေးနေရတော့ကမ္ဘာမှာသူကအင်တန်ကောင်းဆုံးနေတဲ့အချိန်ဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံမှာသူကဝင်ဆွဲလိုက်ရင်တရုတ်နဲ့ထိတိုက်တွေ့မယ်တရုတ်နဲ့ရောထိုင်ဝမ်ကိစ္စနဲ့ပတ်သက်ပြီးတော့နင်ဘက်ကစပြောနေကြတဲ့အချိန်မှာ တနည်းအားဖြင့်ဘီဂျာဖော်လိုက်တော့အမေရိကန်ယူနီယံဖြစ်တော့မှာပေါ့တကယ်လို့မှအမေရိကန်ပါဝင်နေကြအကြောင်းရှိပါဘူးဆိုတော့အမေရိကန်ကိုစောင်းငန်းပြောတာကတော့ဒါတပြည့်ပြည့်ထင်ပါတယ်ကျွန်တော်နားထောင်ကြည့်ပါရဲ့အဲ့ဒါဆိုတော့အင်တိုင်းနက်ဆက်ပွဲကဘယ်လိုဖြစ်ခဲ့တယ်အမေရိကန်ဘက်အဲ့ဒီကိစ္စကိုတစ်ဖြစ်သလိုလိုဘာလို့ပြောတာတွေ့တာအချိန်မရှိပါဘူးတကယ်တော့ပူဂျုံမူကြီးမြောင်းနိုင်င တော့သူကတရုတ်ဘုတ်ဖြစ်တင်လာအဲ့တော့အေးအေးနဲ့တိုက်ပွဲအပြင်းထန်ဖြစ်နေကလာမသိဘူးဒီသူကတောင်မြန်သူတွေပြောတယ်အဲ့တော့တောင်မြန်သူတွေနောက်မှာနိုင်ငံသားအကူအညီရပုံအော်ပြီးရှိနေတဲ့အတွက်ကြောင့်ကျွန်တော်မနိုင်တာဖြစ်တယ်ဆိုပြောခဲ့တယ်အဲ့ဟာတရုတ်ကိုစောင့်ပြောတာပဲသူကတရုတ်လူသားနာမည်မထုတ်ခဲ့တာလူတိုင်းကတာတရုတ်ကိုပြောတယ်ဆိုပြီးတော့လက်နဲ့တကားစားသူတို့ပြတ်သားခဲ့တာတွေ့ပါတယ်ဆိုတော့သူတို့ကတရင်တို့တရုတ်ကိုသာအပြစ်တင်နေတာပါတရုတ်ပါဝင်ပတ်သက်ခဲ့တဲ့ဒီကိစ္စကမြောက်ပြဲဆိုတာသူတို့သိတယ်ပေါ့လေသို့တော်လည်းပဲအခုကတရုတ်ကပဲသူတို့ကိုပြန်လေပြန်ဖြစ်ပြေးနိုင်မယ်လို့ဖြစ်တော့တရုတ်အကြောဘယ်လိုမှမလုံဆန်နိုင်တော့တရုတ်ကိုခေါင်းနေပြီးတော့အမေရိကန်ကိုဆုတ်ချပြီးပြောတယ်လို့ပဲယူသားသားစဉ်းစားမိပါတယ်ကျွန်တော်
ဟုတ်ကဲ့ပါဦးကျော်စံသားရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ကျေးဇူးပါတယ်ညစဉ်ကျေးဇူးပါ